မြန်မာနိုင်ငံတွင်အသေးစားဘုံကွဲမှုတွေနဲ့မပေါက်ကွဲသေးတဲ့ဘုံတွေတွေ့ရှိတာကြောင့်အမေရိကန်ပြည်ထောင်စုအပြင်ဗြိတိန်၊ပြင်သစ်နဲ့ဩစတြေးလျနိုင်ငံတွေကသူတို့ရဲ့သက်ဆိုင်ရာနိုင်ငံသားတွေမြန်မာနိုင်ငံထဲမှခရီးသွားလာရမှာသတိထားကြဖို့အတွက်နှိုးဆော်တိုက်တွန်းထားပါတယ်။မြန်မာနိုင်ငံတဝှမ်းဘုံပေါက်ကွဲမှုတွေဖြစ်ခဲ့ပြီးတဲ့နောက်ထပ်လည်းအချိန်မရွေးပေါက်ကွဲမှုတွေဖြစ်နိုင်တဲ့အခြေအနေကြောင့်ဩစတြေးလျနိုင်ငံတွေသားတွေအနေနဲ့ဒီမြန်မာနိုင်ငံတွင်မှသွားလာတဲ့နေရာမှာအထူးသတိထားဖို့အတွက်ဩစတြေးလျနိုင်ငံကြီးဌာနကအကြံပေးတိုက်တွန်းထားပါတယ်။အချိန်တိုင်းမှာကိုယ့်ရဲ့လုံခြုံရေးကိုသတိထားပြီးတော့လုံခြုံရေးအခြေအနေသတင်းတွေနဲ့ပတ်သက်လို့လည်းသတင်းမီဒီယာတွေကိုမပြတ်စောင့်ကြည့်ကြဖို့အတွက်ဩစတြေးလျနိုင်ငံကြီးဌာနကသူ့ရဲ့နိုင်ငံသားတွေကိုတိုက်တွန်းပါတယ်။ဗြိတိန်အစိုးရကလည်းအောက်တိုဘာလ17ရက်နေ့ကနေပြီးတော့15ရက်အတွင်းမှာရန်ကုန်တောင်ငူနဲ့စကိုင်းမြို့တွေကအသေးစားဘုံးကွဲမှုတွေဖြစ်ခဲ့တာကြောင့်အကြမ်းဖက်မှု NDA ရှိနေပြီးတော့အထူးသတိထားကြဖို့အတွက်သူ့ရဲ့နိုင်ငံသားတွေကိုအကြံပြုတိုက်တွန်းပါတယ်။ဗြိတိန်အပါအဝင်အနောက်နိုင်ငံတချို့အနေနဲ့မကြခင်တုန်းကဖြစ်ခဲ့တဲ့ဒီမြန်မာနိုင်ငံတွင်ဘာသာရေးလူမျိုးရေးအထူးကြုံတွေကြောင့်လည်းအဲ့ဒီအထူးကြုံဖြစ်ပွားတဲ့နေရာတွေကိုတွာလာတဲ့နေရာမှာအထူးသတိထားဖို့အတွက်သူ့ရဲ့နိုင်ငံသားတွေကိုတိုက်တွန်းခဲ့ပူပါတယ်။ပြီးခဲ့တဲ့အောက်တိုဘာ14ရက်နေ့ညပိုင်းတုန်းကရန်ကုန်မြို့ Traders Hotel မှာဖြစ်ခဲ့တဲ့ဘုံးပေါက်ကွဲမှုကြောင့် American အမျိုးသမီးတယောက်အပြင်းထန်ဒဏ်ရာရခဲ့ပါတယ်။အဲ့ဒီအမျိုးသမီးကတော့အခုထိုင်းနိုင်ငံဘန်ကောက်ဆေးရုံတရုံမှာကုသမှုခံယူနေပါတယ်။မြန်မာအစိုးရအာဏာပိုင်တွေကတော့အဲ့ဒီဘုံးပေါက်ခွဲမှုနဲ့ပတ်သက်လို့တန်တရားရှိသူတွေကိုဖမ်းမိထားပြီလို့ကြေညာခဲ့ပါတယ်ရှင်။